မေထီလာမျိုးဈေးအရှိပြင်းရမှာရှိတဲ့ရွှေဆိုင်တစ်ဆိုင်မှာရွှေအယောင်းဝယ်လို့ချင်းမြရာကနေပြီးတော့လူမျိုးရေးဆန်တဲ့အထီးကရုံဖြစ်ခဲ့တာကြောင့်မေထီလာမျိုးမှာဗုဒ္ဓဟူးနေ့ညပိုင်းကစလို့ပုံမှန်144ထုတ်ပြန်ထားရပါတယ်။ညပိုင်းရောက်တဲ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အာဏာပိုင်တွေကအခြေအနေတွေကိုတည်ငြိမ်အောင်ကြိုးပမ်းခဲ့ရပါတယ်။အဖြစ်အပျက်ကြောင့်တန်ခါတစ်ပါးနဲ့အမျိုးသား9ယောက်စုစုပေါင်း6ယောက်ဆေးကုသမှုခံယူရတယ်လို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ website ဆောင်မျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။အဲဒီနောက်တန်ခါတစ်ပါးနဲ့အသက်26နှစ်အရွယ်အမျိုးသားတယောက်တို့ဟာမီးလောင်ဒဏ်ရာတွေနဲ့ညပိုင်းမှာကွယ်လွန်သွားခဲ့ကြတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မိထလာမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်လည်းအဲ့ဒီကိုရောက်နေပြီးတော့အခြေအနေတွေတည်ငြိမ်လာအောင်လို့ဒီမျိုးကန်တွေနဲ့အတူကြိုးပမ်းနေရတယ်လို့သိရပါတယ်။88မျိုးဆက်အဖွဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကတော့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးဖို့လုံခြုံရေးတပ်ဖွဲ့တွေကတာဝန်ယူပေးကြဖို့အတွက်ကိုအခုလိုတိုက်တွန်းပါတယ်။
ကျွန်တော်တို့အစီအမလည်းကွန်ရက်တွေအပြည့်ရှိတယ်ကျွန်တော်တို့တစ်နှစ်ပတ်လုံးကျွန်တော်တို့ဖွဲ့ထားတဲ့ကွန်ရက်တွေကမိထလာမှာအခိုင်အမာရှိတယ်။အဲ့ဒီရရတဲ့ဒင်းနေမှတ်တမ်းမှတ်ရတဲ့အရာဆိုရင်လုံခြုံရေးတပ်ဖွဲ့တွေဟာရဲရုံနဲ့ရပ်နေပြီးတော့အဲ့ဒီတပ်ဖွဲ့ကြားတွေကတိုးဝင်သွားပြီးတော့ခုနကအကြမ်းဖက်မှုလုပ်တဲ့သူတွေကိုခွင့်ပြုလိုက်တဲ့သဘောမျိုးဖြစ်နေတယ်။အဲ့တော့ဒါဟာငြင်းချမ်းစွာသဘောထားဆန္ဒထုတ်ဖော်နေတာအေးချမ်းစွာနဲ့သဘောထားဆန္ဒထုတ်ဖော်နေတာမဟုတ်ပါဘူး။အဲ့ဒီကြောင့်အကြမ်းဖက်မဲ့အုပ်စုတွေကိုတော့တားရပါလိမ့်မယ်။အဲ့ဒီအတွက်ဘာမှဆိုရင်ကြောက်ကြနေကြလည်းမလို့ပြည်သူလူထုကနားလည်ပြီးသားလက်ခံပြီးသားတကယ်အသက်အိုးအိမ်စီးစိမ်တွေကိုဖျက်ဆီးတော့မဲ့အကြမ်းဖက်မှုမျိုးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူရပါတယ်ထင်ရပါတယ်
ဒါကတော့88မျိုးဆက်အဖွဲ့ခေါင်းဆောင်ကိုမင်းကိုနိုင်ဖြစ်ပါတယ်ကိုမင်းကိုနိုင်ဦးဆောင်တဲ့သူတို့အဖွဲ့ဟာဒီပြဿနာတွေကိုထိန်းသိမ်းညှိနှိုင်းနိုင်ဖို့အတွက်ကိုဗုဒ္ဓဟူးနေ့ညပိုင်းကလေးကမိထီလာမျိုးကိုထွက်သွားကြပြီလို့သိရပါတယ်ရှင်